လွတ်လပ်ရေးနေ့အထိမ်းအမှတ်ဆိုပြီးတော့စစ်ကောင်စီကလူငယ်တပ်သားခွင့်နဲ့ပြန်လွတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာသတင်းတော်9ဦးအနည်းဆုံးပြန်လွတ်လာပါတယ်။ဒါပေမဲ့အကျဉ်းတော်တွေထဲမှာသတင်းသမား50နီးပါးကျန်ရှိနေတာမို့သူတို့အားလုံးကိုလွတ်ပေးဖို့သတင်းမီဒီယာအတိုင်းဝိုင်းကလိုလားကြပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုတော့မဆုမြတ်မောပြောပြပေးမှာဖြစ်ပါတယ်ဗျာ။
လွတ်လပ်ရေးနေ့အထိမ်းအမှတ်နဲ့အကျဉ်းသား9000ကျော်ဇန်နဝါရီလ4ရက်နေ့ကပြန်လွှတ်ပေးတဲ့အထက်မှာသတင်းတောက်တချို့ပြန်လွှတ်လာပါတယ်။လက်ရှိသတင်းတောက်တွေကောက်ယူထားတဲ့စာရင်းတွေအရဆိုရင်ပြန်လွှတ်လာတဲ့သတင်းသမား9ယောက်အနည်းဆုံးရှိပါတယ်။အများစုကသတင်းလုံငန်းလုတ်ကိုက်နေချိန်မှာဖမ်းဆီးထောင်ချခံခဲ့ရသူတွေဖြစ်ပါတယ်။အကျဉ်းထောင်တွေထဲမှာလည်းသတင်းသမားတော်တော်များများကြံနေသေးတာမို့ဒီလူတွေအားလုံးလွတ်လာစေဖို့လိုလာတယ်လို့ပြန်လွှတ်လာတဲ့သတင်းသမားတယောက်က VOA ကိုအခုလိုပြောပြပါတယ်။
လွတ်လာတဲ့ပုံမှာပြောပြချင်းလဲဆိုတော့အဲလွတ်လာတဲ့ပုံမှာပေါ့နော်ကျမပျော်လားလို့မေးရင်တော့ပြောလို့ရတယ်ကျမအပြည့်ဝမပျော်ပါဘူးလို့ဘာဖြစ်လို့လဲဆိုတော့အပြည့်နောက်ထဲမှာကျမတို့လူတွေအများကြီးကြံပါသေးတယ်ခရင်နောက်တွေအများကြီးလွတ်ပေးဖို့ကြံပါသေးတယ်ခရင်နောက်တွေအများကြီးရှိပါသေးတယ်လို့အဲ့ဒါကြီးလွတ်ပေးမှသာကျမတို့မီဒီယာရဲ့အခန့်ကဏ္ဍလို့ပို့ပြီးမှန်မှန်ကန်ကန်နဲ့ကောင်းကောင်းမွန်မွန်သွားနိုင်မှာပါလို့
အခုနောက်ဆုံးပြန်လွတ်လာသူတွေကတော့အလွတ်တန်းသတင်းတောက်အလှလေးသူစာ7 day သတင်းတောက်ဟောင်းကိုဆိုင်ကိုကိုထွန်းရွှေဖီမြေသတင်းဌာနကမတ်လွေးအန်ဖောင်းဇီယာတိုင်းသတင်းဌာနကကိုပြေဖြိုးအောင်မြမခသတင်းမီဒီယာကကိုမျိုးမင်းထွန်းတိုင်းအရာသတင်းဌာနနဲ့ Skynet သတင်းဌာနတို့ကရုပ်သံသတင်းတောက်မတ်ရွှေရီဝင်းအလွတ်တန်းသတင်းတောက်ကိုအောင်စောစောအလွတ်တန်းသတင်းတောက်ကိုရဲထွန်းဦးနဲ့အလွတ်တန်းသတင်းတောက်ရဝေအောင်တို့ပါတယ်လို့သိရပါတယ်သတင်းတောက်တချို့ကိုစစ်ကောင်စီကအခုလိုပြန်လွှတ်ပေးပေမဲ့ပြီးခဲ့တဲ့2022ဒီဇင်ဘာနောက်ဆုံးပတ်ကပဲသတင်းသမား၄ယောက်ထက်မနည်းဖမ်းဆီးထောင်ချခံခဲ့ရပါတယ်။လက်ရှိစီးရင်တွေအရဆိုရင်မြန်မာနိုင်ငံဟာကမ္ဘာမှာသတင်းသမားအဖမ်းခံရသူဒုတိယအများဆုံးရှိနေတာမို့ဒါဟာလက်ရှိသတင်းမီဒီယာလွတ်လပ်ခွင့်ကိုပြသနေတာပဲလို့အမည်မဖော်လိုတဲ့ဝါရဲသတင်းသမားတစ်ယောက်က VOA ကိုပြောပါတယ်
။ဟုတ်။သတင်းသမားတွေအများကြီးကြံနေတဲ့50လောက်ကြံနေတဲ့ပြောရင်တော့ကမ္ဘာမှာဒီကအများဆုံးသတင်းသမားဖန်ဆန်တဲ့နိုင်ငံဖြစ်နေတဲ့မြန်မာရဲ့သတင်းလွတ်လပ်ခွင့်ကဘယ်လိုဖြစ်နေရှိလဲဆိုတာအဲ့ဒါကသင်ဟန်နေတဲ့သဘောပဲ။နောက်တစ်ခုကတော့သတင်းသမားတွေလွတ်လာပြီနဲ့လေဒီလူတွေသတင်းကိုအလုပ်ကိုပြန်ပြီးတော့လုပ်နိုင်တဲ့အနေထားမရှိဘူးနော်။သတင်းလုပ်ကိုဟိုပေါ်ပေါ်တင်တင်လုပ်လို့မရတဲ့အနေထားဆိုဒါတော့ထင်ရှားတဲ့ဒရင်းမလစင်ကတော့ထင်ရှားမှုအောင်မှာလို့ရှိနေသေးတယ်
။မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒရင်းသမား150ကျော်ဖမ်းဆီးခံခဲ့ရပြီးတော့လက်ရှိအချိန်အထိဒရင်းသမား50လောက်အကျဉ်းထောင်နေတဲ့မှာရှိနေတယ်လို့သတင်းမီဒီယာကာကွယ်ရေးအဖွဲ့တွေကစာရင်းပြုစုထားပါတယ်။စစ်ကောင်စီပြောခွင့်ရသူကတော့ဒရင်းသမားတွေကိုဒရင်းလုပ်ငန်းကြောင့်ဖမ်းဆီးတာမျိုးမဟုတ်ဘဲတီဇဲဥပဒေတရရက်ကိုဖောက်ဖျက်ကျူးလွန်လို့ဖမ်းဆီးတာဖြစ်တယ်လို့တုံ့ပြန်ပါတယ်ရှင်။